ူနေတဲ့နိုဝင်ဘာလကတရုတ်ဝန်ကြီးချုပ်လီခချန်နေပြည်တော်မှာသမရဦးသိန်းစိန်နဲ့တွေ့ဆုံစဉ်က27ရာစုရေချောင်းပူလာမှာတည်ဆောက်ရေးအိန္ဒိယဘင်္ဂလားဒေ့မြန်မာတရုတ်စီးပွားရေးစင်ကြံထူထောင်ရေးနဲ့အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်တည်ထောင်ရေးစတာတွေမှာမြန်မာကပူးပေါင်းဆောင်ရွက်သွားမယ်လို့သတင်းထုတ်ပြန်ပါတယ်။အာဆီယံနိုင်ငံတွေရဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးအတွက်အထူးချေးငွေဒေါ်လာသန်း2000မတည်မယ်လို့တရုတ်ကဆိုပါတယ်။တရုတ်စီးပွားရေးမှာအလွန်အရေးပါတဲ့ပိုးလမ်းမအတွက်အကြီးအကျယ်ရင်းနှီးပါလိမ့်မယ်။ရှေးခေတ်ကဥရောပနဲ့တရုတ်ပြည်ကုန်သွယ်ရာမှာအာရှအလဲပိုင်းဒေသကိုဖြတ်သွားတဲ့လမ်းကိုပိုးလမ်းလို့ခေါ်ပါတယ်။ဒီလမ်းကတောင်ဘက်ကိုဖြတ်ထွက်သွားတဲ့လမ်းအကျူဟာအိန္ဒိယနဲ့သွားဆက်ပါတယ်။တရုတ်ပိုးတဲ့ဒီလမ်းကလာလို့ပိုးလမ်းလို့ဥရောပမှာအမည်တွင်သွားတာပါ။လွန်ခဲ့တဲ့အနှစ်600ကတရုတ်ရေတပ်အာဖရိကတိုက်အထိခီးထွက်ပူးခဲ့တာကိုအစင်လာကိုယူပြီးရေချောင်းပိုးလမ်းမှအမည်ကိုတီထွင်လိုက်တာဖြစ်ပုံရပါတယ်။ရေချောင်းပိုးလမ်းဟာအာဆီယံဒေသနဲ့အိန္ဒိယသမုတ်တရာကိုဖြတ်သွားတာကြောင့်အိန္ဒိယနဲ့ရောမြန်မာနဲ့ပါသက်ဆိုင်နေပါတယ်။
စီးပွားရေးတိုးတက်နေတဲ့တရုတ်ပြည်အရှေ့ပိုင်းဒေသနဲ့ဥရောပကိုရှေးခေတ်ပိုလန်အတိုင်းပြန်လည်ဆက်သွယ်နိုင်ရင်လမ်းတစ်လျှောက်ကရက်ဒေသအားလုံးစီးပွားရေးအကျိုးမြတ်ခံစားရမယ်လို့တရုတ်ကဆိုပါတယ်။ပိုလန်ဖြတ်သွားမဲ့အာရှအလဲပိုင်းဒေသဟာလူနေကျဲပြီးမဖွံ့ဖြိုးသေးတဲ့ဒေသဖြစ်တဲ့အတွက်ပိုလန်တစ်လျှောက်မှာကားလမ်းရထားလမ်းဖောက်လုပ်ပြီးဆက်သွယ်နိုင်ရင်တရုတ်ရဲ့အနောက်ပိုင်းပြည်နယ်တွေတိုးတက်လာမယ်လို့ယူဆပါတယ်။ပိုလန်ကြောင့်တစ်လျှောက်မှာချစ်ခင်ရင်းနှီးစွာဆက်ဆံတဲ့ဒလိထွန်းကားလာမယ်လို့လည်းတရုတ်ကမျှော်လင့်ပါတယ်။တောင်ပိုင်းမှာကုမင်၊ဘောက်ရှန်၊ရွှေလီ၊ဗမော၊မြစ်ကြီးနာ၊ရှာဒူဇွတ်၊ရှင်ဘူယန်နဲ့လီတို့ကိုကားလမ်းနဲ့ဆက်နိုင်ရင်အိန္ဒိယပြည်ကိုရောက်သွားတာမို့တောင်ပိုင်းပိုလန်မှဖြစ်သွားနိုင်ပါတယ်
။ပိုလန်ကြောင့်စီးပွားရေးဒေသဟာကုန်သွယ်ရေးနဲ့တရားစတာပစ္စည်းထုတ်ယူရေးတွေမကဘဲဒေသခံတွေတိုးတက်ဖွံ့ဖြိုးရေးလည်းပါဝင်တယ်လို့ဆိုပါတယ်။ပထမအဆင့်ကတော့လိုအပ်တဲ့အခြေခံအဆောက်အအုံတည်ဆောက်ရေးဖြစ်ပါတယ်။ရှင်ကြံပြည်နယ်မြို့တော်ဦးရမ်ချီနဲ့ချင်းဟိုင်ပြည်နယ်ကရှင်နင်းမြို့ကိုအမြန်ယထားဆွဲနေတာတလှရှိနေပါပြီ။ယူနန်တန်ကုန်းဒေသမှာကားလမ်းယထားလမ်းတွေပေါက်လုံနေပါတယ်။ကုမင်မြို့တော်နဲ့ဗီယက်နမ်နေဆက်ကိုယထားလမ်းစောက်နေတာဒီနှစ်ကုန်မှပြင်းမယ်လို့မျှော်လင့်ရပါတယ်။ကုမင်နဲ့ရွှေဘီကိုဆက်တဲ့အမြန်လမ်းမှတည်ဆောက်နေပါတယ်။အာရှအလဲပိုင်းမှာအခြေခံအဆောက်အအုံအတွက်ဒေါ်လာသန်း5000တုံးမှုသတ်မှတ်ထားတာကြောင့်ဝေကိုလန်းခင်းဖြီတိဆောက်မယ်ပိုလန်မှလို့ပြောရပါလိမ့်မယ
်ပိုလန်ကြောင့်ရတောင်မဆွန်းဖြစ်တဲ့ယူနန်ဟာတရုတ်ပြည်မှာတတိယအဆင်းရဲဆုံးပြည်နယ်ဖြစ်တာမို့ပိုလန်သစ်နဲ့ဆက်သွားနိုင်အောင်အခြေခံအဆောက်အအုံတိဆောက်ဖို့စီစဉ်နေပါတယ်ဒေါ်လာတန်း2400အကုန်ခံပြီးအိန္ဒိချင်းတွေနဲ့ဆက်သွယ်ရေးကောင်းမှုကိုရည်ရွယ်ပါတယ်ယူနန်ပြည်နယ်ဟာမြန်မာလာအိုဗီယက်နမ်နဲ့နယ်စပ်ချင်းဆက်နေပြီးထိုင်းနဲ့ကမ္ဘောဒီးယားကိုတော့မဲခေါင်မြစ်ကတဆင်ဆက်သွယ်ထားပါတယ်ကျောက်ဖြူကုမင်ရေနံတန်းခွေပိုက်လိုင်းဟာယူနန်အတွက်အဓိကကြတာမူကျောက်ဖြူစိတ်ကန်းကိုတိုးချဲ့ဖို့ကြိုးပမ်းနေပါတယ်။ကျောက်ဖြူကုမင်မြစ်ထားကိုဒေါ်လာ3,300မီတည်ဆောက်ဖို့နားလည်မှုယူထားတာ3နှစ်ကျော်လာပြီဖြစ်လို့အကောင့်ထဲပေါ်ဖို့အလားအလာနည်းသွားပြီလို့ပြောနိုင်ပါတယ
်။ဒါပေမဲ့တရုတ်ကတော့ကျောက်ဖြူကုမင်ရထားလမ်းကားလမ်းစီမံကိန်းအကောင့်ထဲပေါ်အောင်ဆက်လက်ကြိုးပမ်းမဲ့ပုံပေါက်နေပါတယ်။ပိုလန်မှာစီးပွားရေးဒေသကိုတရုတ်အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေကဥဆောင်ပြီးတည်ဆောက်မှာမို့တရုတ်အစိုးရရဲ့ဗန်ဒန်ငွေအထောက်ပံ့မှုအများကြီးလိုအပ်ပါတယ်။ဒါပေမဲ့ငွေကိုလမ်းခင်းတိုင်းပြည်လေတာမဟုတ်ပါဘူး။ဥပမာပိုလန်မှာဖြတ်မယ်ရှင်းကြံပြည်နယ်ဟာဝီဂါတိုင်းရင်းသားပုံကံရဒေသဖြစ်ပါတယ်။တရုတ်အစိုးရတရားစတာ24ကစပြီးအချို့မခံစားရတဲ့ဒေသခံတွေစုပူလာကြပါလေ။စီးပွားရေးကူတာကြည့်ပြီးအမျိုးသားရေးရှုထောင့်ကမမြင်နိုင်တာဟာတရုတ်ရဲ့အားနည်းချက်ဖြစ်ပါတယ်။ဥပမာနေဆက်ဒေသတည်ငြိမ်ရေးဟာတရုတ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးပေမဲ့မြန်မာနေဆက်မှာလူလက်နက်ကင်ပြစ်ပကဖြစ်နေရင်တရုတ်ရဲ့မဟာစီမံကိန်းအောင်မြင်မှုအလားအလာနည်းသွားနိုင်ပါတယ်။တရုတ်မြန်မာနေဆက်တိုက်ပွဲတွေဟာမြန်မာအစိုးရကမထိခိုက်ပေမဲ့တရုတ်ရဲ့မဟာဗျူဟာကူတာထိခိုက်နိုင်ပါတယ်။အခြားကိစ္စကအရေးမကြီးပဲနေဆက်တည်ငြိမ်ရေးကသာအရေးကြီးတယ်လို့တရုတ်ဘက်ကယူဆနေရ၍လက်နက်ကင်ပြိပက္ခတိုက်ဆိုးရှိပွဲရှိပါတယ်။ဒေသခံတွေရဲ့အကျိုးစီးပွားပါဝင်မှသာပိုလန်မှာစီးပွားရေးဒေသပြစ်တွန်းပွဲရှိပါတယ်ခင်ဗျာ။